ငွေကြေးခွန်အားချမှုနဲ့အကြမ်းဖက်မှုတွေပေါ်မှာငွေကြေးထောက်ပံ့မှုတိုက်ဖျက်ရေးနိုင်ငံတကာအဖွဲ့အစည်းတစ်ခုဖြစ်တဲ့ပြည်ထောင်ချေဆိုင် FATF အဖွဲ့ရဲ့အမည်မဲဆင်မှာမြန်မာနိုင်ငံကိုထည့်သွင်းမဲ့ပုံရှိတယ်လို့အနောက်နိုင်ငံနဲ့အာရှအစိုးရအရာရှိ၄ဦးရဲ့ပြောကြားချက်ကိုကိုးကားပြီးတော့ Nikkei Asia သတင်းမှာရေးပါတယ် FATF အဖွဲ့ဟာအစိုးရရဲ့အတွင်းအသင်းအဖွဲ့တွေနဲ့တာဝန်ရှိသူတွေပူးပေါင်းဖွဲ့စည်းထားတဲ့အဖွဲ့ဖြစ်ပြီးတော့ငွေကြေးမတမာမှုလှုပ်ဆောင်ချက်တွေကိုစောင့်ချက်ပြီးမူဝါဒချမှတ်နေတဲ့အဖွဲ့ပါရှိလာတဲ့ပါရီမှာကျင်းပမဲ့ဒီအဖွဲ့ရဲ့အစည်းအဝေးမှာမြန်မာနိုင်ငံကိုအမည်မဲဆင်းနဲ့ထည့်သွင်းဖို့ဆုံးဖြတ်မယ်လို့ဒီကိစ္စနဲ့နှိစက်တဲ့အရာရှိတွေပြောဆိုတာကိုသတင်းစာကဖော်ပြတာပါမြန်မာနိုင်ငံမှာငွေကြေးခေါ်ဝါချမှုလုပ်ငန်းပုံစံမျိုးစုံရှိနေပြီးတော့နိုင်ငံတကာစံသတ်မှတ်ချက်တွေနဲ့ညီလို့ဖို့အားနည်းနေတာတွေ့ရကြောင်းပြီးခဲ့တဲ့နှစ်တွေအတွင်းအရင် NLD မျိုးသားဒီမိုကရေစီဖွဲ့ချုပ်အစိုးရလက်ထက်ကလေးကဒီအဖွဲ့ကနေမကြာခဏထောက်ပြခဲ့တာဖြစ်ပါတယ်ရွှေတရကနေမီးကမွေးရလုပ်ငန်းနဲ့ဆက်နွယ်နေတဲ့ရာဇဝတ်မှုတွေထိုင်းချုံနေအောင်လို့စူးစမ်းလှုပ်ဆောင်မှုတိုက်တွန်းခဲ့ပြီးတော့စောင့်ကြည့်နိုင်ငံများဆင်းရဲမှာ2020 February ကစပြီးမြန်မာနိုင်ငံကိုထည့်သွင်းခဲ့တာလည်းဖြစ်ပါတယ်။ဒီအဖွဲ့ကြီးရဲ့အမည်မဲဆင်းမှာထည့်သွင်းခံရမယ်ဆိုရင်ရင်းနှီးမြှုပ်နှံမှုကိုထိခိုက်စေတဲ့အရေးယူပိတ်ဆို့မှုတွေကိုရင်ဆိုင်ရနိုင်ပွဲရှိပါတယ်။